ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်စ်စတင်ခဲ့တဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုမကြခင်ကလာရောက်တဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။စီးပွားရေးလုပ်ငန်းနဲ့ပြည်တွင်းဝင်လာတဲ့တရုတ်နိုင်ငံသားကအတော်များနေပြီးအခုလိုဝင်လာသူတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့ဒေသခံတွေဘက်ကသိပြီးတော့မကြေနပ်ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားနဲ့ရန်ကုန်ဝေပါကီကူးစက်ရောဂါအထူးကစေးရုံမှာအတွင်းလူနာအဖြစ်ပထမဆုံးစောင့်ကြည့်ကုသပေးခံခဲ့ရသူဟာတရုတ်နိုင်ငံသားတဦးဖြစ်နေတယ်လို့နောက်ထပ်တန်တရားနဲ့စောင့်ကြည့်လူနာအဖြစ်လည်းတရုတ်နိုင်ငံသားတဦးကိုထပ်မံတွေ့ခဲ့ရတာပါ။ဒါအပြင်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ခဲ့တဲ့တရုတ်နိုင်ငံကတရုတ်နိုင်ငံသားတွေအလုပ်ကိစ္စနဲ့မြန်မာနိုင်ငံတလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနေကြတာကိုမြင်တွေ့ရတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်ကငပြောချန်နေ၊စကိုင်းတိုင်းကဖေးရဲစိုက်ခင်းနေ၊ရန်ကုန်နဲ့မန္တလေးကစက်မှုဇုံတွေ၊တပ်ထုနဲ့ကြောင်မြတ်ဒုဖော်ရီလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်လုပ်ငန်းရှင်တွေကမြန်မာနိုင်ငံကိုပုံမှန်ဝင်ထွက်သွားလာနေကြတာပါ။
ဒီနေ့မှာဆိုတော့ဒီလိုအွန်လိုင်းမှာပို့ပြီးတော့အလေးအဝေးစီးတာပေါ့နော်။အဲဒါစီကံကတော့ဒီကြီးကြီးတွေပါပဲအားလုံးတို့တို့လက်ချက်ချက်မှဌာနာပေါ့။ဒီကုမ္ပဏီကရောအလေးတော်တင်စလီပရင်နောက်ကိုဥတည်ရတယ်ပေါ့နော်။တောင်းချောင်းပေါ့နော်။ဂျမားရဲ့လက်ပတ်သက်တဲ့ပြဿနာတွေရှိသေးရှိနေတယ်။ကျွန်တော်ကဒီကလက္ခဏာတွေကိုမြင်ပြီးကျွန်တော်ဆက်ထားတာပေါ့
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူ့ဂျမားရဲ့ဦးစီးမှုဒေါက်တာသိန်းမြို့ပြောသွားတာဖြစ်ပါတယ်။တရုတ်နယ်နေမီချင်းဆက်ဆက်နေရဲ့ကချင်ပြည်နယ်ကံပိုက်ကြီးနေစကိတ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဂိတ်ခုနှစ်ခုနဲ့ရှမ်းပြည်အရှေ့ပိုင်းလာအိုနဲ့ထိုင်းနေစကဂိတ်လေးကိုစတဲ့နေစကိတ်တွေကပြည်တွင်းဝင်လာရဲ့ပြည်ပနိုင်ငံသားတွေအထူးသဖြင့်တရုတ်နိုင်ငံသားတွေရဲ့ကျန်းမာရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်နေကြောင်းပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ
်။ကျွန်တော်မြို့နယ်အသီးသီးမှာအခြေခံကျန်းမာရေးဝန်ထမ်းတွေဟာကြီးလက်ကျန်းမာရေးဌာနကြီးလက်ကျန်းမာရေးဌာနကွဲပြီးကျွန်တော်ဖြန့်ကျက်ချတာဖြစ်ပါတယ်။ယောဂါဒီဆောင်ကျက်ကြည့်ရှုခြင်းကိစ္စလေးဒါတွေကိုကျွန်တော်တို့နေ့စဉ်ကိုသတင်းပို့ခိုင်းထားပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းပြည်နယ်ပြည်သူ့ကျမ်းမာရေးဦးစီးမှုဒေါက်တာမြင့်ကျော်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံထဲဝင်လာတဲ့ဒီတရုတ်နိုင်ငံသားတွေမှာဒီယောဂါပိုးရှိမရှိအစိုးရကစောင့်ကြည့်စစ်ဆေးနေပေမဲ့တောင်ရှိသူတွေရဲ့လုက္ကိုင်ဆောင်ရွက်နေမှုကိုတော့သိအားမရဘူးလို့စကိုင်းတိုင်းရမပင်မြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်အောင်မေရီကပြောပါတယ်
။ကျမကတော့သုံးသပ်ရမယ်ဆိုရင်တော့အရင်အားနည်းပါတယ်ဆံဒီယောဂါကြောင့်သူတို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့သဘောရှိတယ်ပေါ့နော်ဒီခရဲဆိုင်ချင်းတွေမှာလည်းတရုတ်တွေဝင်လာတဲ့ယောဂါတွေကအမှန်တကယ်ကတရုတ်ပြည်ကတာပါလာပြီဆိုရင်ခရဲဆိုင်ချင်းမှာကြတော့တာမန်အလုပ်သမားတွေနဲ့ဒီတရုတ်နိုင်ငံသားတွေကလက်ပွန်းတရီနေတာချင်း
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတကမ္ဘာလုံးမှာ2600ကျော်ရှိလာပြီးအဲ့ဒီအထက်က2800ကျော်ကစိုးရိမ်ရတဲ့အခြေအနေပါတရုတ်နိုင်ငံတွင်သေဆုံးတာကအများဆုံးဖြစ်ပြီးဒီနေ့ဖေဖော်ဝါရီ4ရက်မနက်ပိုင်းအထိ429ယောက်ရှိပါတယ်ဒီအပိုင်းတွင်ဖိလစ်ပိုင်မှာ1ယောက်ဟောင်ကောင်မှာ1ယောက်သေဆုံးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးရဲ့နောက်ပိုင်းပြန်ကျန်းမာလာတဲ့သူကတော့600ကျော်ရှိရလို့တရုတ်အစိုးရရဲ့သတင်းတွေမှာဖော်ပြထားပါတယ်